ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးပြန်ရုပ်သိမ်းမလားဆိုတာကိုဆက်စစ်လေ့လာဖို့အချက်အလက်စာပေအဖွဲ့အဖွဲ့ကိုမြန်မာနိုင်ငံကိုလွှတ်မယ်လို့ EU ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲစစ်စီလီယမန်စထရောင်းကတောက်တာနေ့ဩစတြေးလျနိုင်ငံအင်းစ်ဘရုတ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားပါတယ်
So we have notified the Myanmar authorities that an fact-finding mission emergently will be arriving in the country the coming days.
ဒါတွေ့အခြေအနေကိုဆက်စစ်လေ့လာဖို့အတွက်အချက်အလက်စာပေအဖွဲ့အဖွဲ့ဟာလာမယ့်ရက်တွေတင်မြန်မာနိုင်ငံကိုရောက်လာမယ်ဆိုတာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့အသိပေးထားပြီးပါပြီ။ဒီအဆင့်နှင့်အဖွဲ့ဟာလက်နက်ကလွဲလို့အားလုံးဆိုတဲ့ EDA အခွင့်အရေးတင်ရောက်တင်ရေးအလားအလာကိုဆက်စစ်လေ့လာမှာပါ။ဒီရလဒ်ကိုကျွန်တော်တို့ဖယ်ထားလို့မရနိုင်ပေ။အကြောင်းကားတော့မြန်မာနိုင်ငံမှာမြန်မာစိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်ပါတယ်လို့ EU ကုန်သွယ်ရေးဆိုင်ရာဆင်းရဲပုဂ္ဂိုလ်မဲလ်ဆော့ကပြောထားတာပါ။EDA အထူးအခွင့်အရေးအရမြန်မာနိုင်ငံအနေနဲ့လက်နက်ခဲယံကလွဲပြီးတန်တဲ့ကုန်ပစ္စည်းအလုံးကိုအခုံပြုတ်ခွင့်နဲ့ EU ဈေးကွက်ထဲတင်ပို့ခွင့်ရထားတာပါ။ဒါကလည်းမြန်မာတစ်ခဲရဲ့လို့ဆွဆွဲထားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအကြောင်းပြုပြီးဥရောပအခြေစိုက်ကုမ္ပဏီတို့ဟာမြန်မာနိုင်ငံနဲ့စီးပွားကုန်သွယ်ရေးလုပ်တာကိုဖျက်တောက်ထားပြီးသားဖြစ်ပါတယ်။ဥပမာအားဖြင့်ခတိယလက်ဝယ်ရနာကုမ္ပဏီကြီးကမြန်မာနိုင်ငံကတွင်းထွက်ကြောက်တည်ဝယ်ယူတာကို2019ခုနှစ်ဒီဇင်ဘာလ10ရက်နေ့ကလေးကဆိုင်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံကိုပေးအပ်ခဲ့တဲ့အလားတူ EDA ခွင့်ရေးကိုတော့ပြန်ရုပ်သိမ်းလိုက်ပြီးလို့အဲ့ဒီတင်းစာရှင်းလင်းပွဲတွင်မှာပဲစစ်စီလီယမ်ဆောင်ကပြောတော့ပါလေပြီးခဲ့တဲ့ဇူလိုင်လကကျင်းပတဲ့ရွေးကောက်ပွဲတွေဟာလွတ်လပ်မြတ်တမှုမရှိဘူးလို့အနောက်နိုင်ငံတွေကဝေဖန်တင်ခဲ့ပြီးတဲ့နောက်အလားတူအစင်းမြင့်အချက်လက်ရှာဖွေရေးအဖွဲ့ကို EU ကကမ္ဘောဒီးယားနိုင်ငံကိုလွှတ်ပြီးကြေလာစေခဲ့ပါတယ်အဲ့ဒီအဖွဲ့ကကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံရေးစနစ်ဟာဒီမိုကရေစီနီးကျစနစ်တစ်ခုဖြစ်တယ်လို့စက်ပြီးမယူဆနိုင်တော့တဲ့အကြောင်းသုံးသပ်ပြီးတဲ့နောက်အခုလို EDA အထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်